ရခိုင်ပြည်နယ်ကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ဖို့ရေးအစီအစဉ်ကိုပြန်လည်စဉ်းစားပေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်ဒုက္ခသည်တွေနေရပြန်ဖို့ရေးကိစ္စတွေမှန်မှန်ကန်ကန်ဆောင်ရွက်နိုင်ဖို့အခြေခံဆောင်ရွက်မဲ့ကိစ္စတွေအများအပြားရှိနေစေဖြစ်ပေမဲ့လုံဆောင်တာတွေမရှိသေးကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမင်းကြီးဖီလစ်ဂရန်ဒီကဒီနေ့ပဲကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမှာပြောဆိုလိုက်တာပါဒုက္ခသည်တွေပြန်လည်လက်ခံရေးဒီနေ့စတင်မဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်တဲ့ပေါ်လူ့ခွင့်ရေးအဖွဲ့တွေကလည်းကြိုဆိုလိုက်ကြပါတယ်။နေရင်းပြန်ရေးအစီအစဉ်ဆိုင်းငံ့လိုက်တာဟာဘင်္ဂလားဒေ့ရှ်လျှောက်တိုင်းနဲ့ချီတဲ့ဒုက္ခသည်တွေအတွက်စိတ်သက်သာစရာဖြစ်ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒုက္ခသည်တွေကိုဒီနေ့ကစလို့မြန်မာနိုင်ငံကိုပြန်ပို့ရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအကြားမူလကသဘောတူညီချက်ရထားပေမဲ့အစင်အစ်စ်မဖြစ်သေးဘူးဆိုပြီးမနေ့တုန်းကပဲဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကရက်ဆိုင်ခဲ့တာပါ Amnesty International အဖွဲ့ကတော့ဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းတွေကိုအရင်ဖြည့်ရှင်းဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒုက္ခသည်တွေအတွက်လုံခြုံမှုမရှိတဲ့အတွက်နေရပြန်ဖို့ရေးအစီအစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်သဘောတူဆိုင်းငံ့ဖို့တိုက်တွန်းခဲ့တာပါ Ranger ဒုက္ခသည်တွေကိုမောင်းထုတ်ခဲ့တဲ့စစ်တပ်ကစောင့်ကြပ်မဲ့ဒုက္ခသည်စခန်းတွေကိုပြန်မပို့သင့်တဲ့အတွက်အစီအစဉ်ကိုရက်ဆိုင်ထားဖို့လိုကြောင်း HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်တိုက်တွန်းခဲ့တာဖြစ်ပါတယ်ခင်ဗျာ